ကမ္ဘာ့ဥဒိမ့်ဆိုင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်တို့ဟာဒီကနေ့နေ့လယ်ပိုင်းတုန်းကနေပြည်တော်မှာရှိတဲ့သမ္မတရဲ့လေတော်ဆောင်မှတွေ့ဆုံခဲ့တယ်လို့သိရပါတယ်။အရေးပေါ်တွေ့ဆုံမှုတစ်ခုဖြစ်တယ်လို့စုံစမ်းသိရပါတယ်။ဒေါက်ဆန်းစုကြည်ရဲ့ပြောခွင့်ရသူလည်းဖြစ်လွှတ်တော်ကိုယ်စားလှယ်တစ်ယောက်လည်းဖြစ်တဲ့ဦးဝင်းမြင့်ကတော့ခေါင်းဆောင်နှစ်ယောက်တွေ့ဆုံမှုကိုအတည်ပြုပေမဲ့လည်းဘလို့ပုံစံနဲ့တွေ့ဆုံနေ၊ဘာကြောင့်တွေ့ဆုံနေဆိုတဲ့ဒီဆွေးနွေးပွဲအသေးစိတ်ကိုတော့ထုတ်ပြန်ပြောဖို့မရှိဘူးလို့ VOA မြန်မာပိုင်းကပြောပါတယ်။
ဟုတ်ကဲ့မင်းဒီအနေနဲ့၃နာရီတွေ့တယ်ရဟိုနေ့လေကျွန်တော်တို့လေယာကူချန်လေယာချန်နဲ့ရှိတယ်ဟိုသမရိုက်အိမ်ပေါ်မှာလေဟိုခါရင်တခြားဟိုနိုင်ငံပါတီကြီးကတွေ့တဲ့နေရာလေအဲ့မှာတွေ့တာတော့ပြီးရဲ့နောက်တစ်ခါဆွေးနွေးချက်တွေကတော့အသေးစိတ်ထုတ်ပြန်မယ်ထုတ်ပြန်မှာမဟုတ်ဘူးအဲ့ဒါတော့ကျွန်တော်သိတယ်ရအဲ့သမရိုက်နဲ့ကျွန်တော်တို့ဥက္ကဋ္ဌနဲ့တွေ့ရအဲ့ဒါပဲကျွန်တော်သိတယ
်ဒေါက်ဆန်းစုကြည်နဲ့သမရိုက်ဦးစိန်ဦးသိန်းစိန်တို့ကြားမှာဒီတခြားတွေးဆမှုတွေအရင်တုန်းကရှိခဲ့ပေမဲ့အခုတစ်ခါအခြေအနေကတော့ဒီလွှတ်တော်နိုင်ငံရေးနဲ့ဆက်ဆက်မယ်လို့ယူဆမှုတွေလည်းရှိပါတယ်အထူးသဖြင့်ကတော့လွှတ်တော်နဲ့အစိုးရကြားမှာဥပဒေပြဋ္ဌာန်းမှုဘိုင်းတွေမှာအပြန်အလှန်တင်းတင်းမမသဘောတွေရှိခဲ့တယ်လို့ပြီးခဲ့တဲ့ပြည်ထောင်စုလွှတ်တော်နောက်ဆုံးရက်မှာလည်းပြည်ထောင်စုလွှတ်တော်နာရီကသူရဦးရွှေမန်ကမြေသိမ်းရာသိမ်းကိစ္စတွေနဲ့ပတ်သက်လို့အစိုးရဘက်ကနေပြီးတော့အလင်းအမြန်တုံ့ပြန်ကင်တွယ်ပေးဖို့အတွက်သမရဦးသိန်းစိန်ကိုစာရေးသားပေးပို့ခဲ့ပါတယ်။ဒေါက်ဆန်းစုကြည်ဟာပြည်သူ့လွှတ်တော်ရဲ့တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်ရေးကော်မတီဥက္ကဋ္ဌအဖြစ်နဲ့တာဝန်ယူထားပါတယ်ရှင်။